မင်္ဂလာပါခင်ဗျာစနေနေ့ညတရက်ရေလိုင်းအစီအစဉ်ကကျေဇူးပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာပိုင်တွေကနေပြီးတော့သူတို့ပေါ်ဝေဖန်တဲ့သူတွေကိုတရားဆွဲဆိုတဲ့ကိစ္စပါဒီလိုဖန်စီတရားဆွဲဆိုတာတွေဟာဒီမိုကရေစီလမ်းကြောင်းကိုတွားနေတဲ့အခုလိုချိန်မျိုးမှာဒီဒီမိုကရေစီကျင့်စဉ်ဖြစ်တဲ့လောလတ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ဘလို့အဟံတာဖြစ်စီလဲဆိုတာပါဒီအစီအစဉ်မှာပြန်နိုင်ဆွေးနွေးဖို့ကျွန်တော်တို့ဒါကိုဖိတ်ခေါ်ထားသူတွေကတော့ဒီကချင်နှစ်ချင်းကရင်အဖွဲ့ချုပ် KBC ဥက္ကဋ္ဌအဓိကာရောရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်နောက်ဒီမကြာသေးခင်ကထောင်တန်ချမှတ်ခံရတဲ့ရွေးရှင်ဒါရိုက်တာမင်းတင်ကိုကိုကြီးရဲ့ရှင်နေဦးရောဘတ်ဆန်းအောင်နောက်ဒီဥပဒေအထောက်အကူပြုပုံရက်တည်ထောင်သူလူခွင့်ရှင်နေဦးကောင်ထူးတို့ဖြစ်ပါတယ်ဒီပါဝင်ဆွေးနွေးမဲ့သူတို့ကိုလည်းအလင်းတင်မလို့ဝင်ရောက်ဆွေးနွေးကြဖို့ရှိပါတယ်ကျွန်တော်အခုလောလောဆယ်မှာတော့ဒါဟိုဆက်သွင်းနေတာဆက်သွင်းနေစေဖြစ်တာကြောင့်မလို့ဒီလူခွင့်ရှင်နေဦးကောင်ထူးကိုဦးရောဘတ်ဆန်းအောင်လည်းဒါအွန်လိုင်းပေါ်ကိုရောက်နေပြီဖြစ်တဲ့အတွက်ဦးရောဘတ်ဆန်းအောင်ကိုကျွန်တော်အရင်ဆုံးဆက်ပြီးတော့မေးချင်ပါတယ်။ဆိုတော့ရွေးရှင်ဒါရိုက်တာမင်းတင်ကိုကိုကြီးကိုထောင်တန်းတစ်နှစ်ချမှတ်လိုက်ပါတယ်ပေါ်လင်တာမကြသေးခင်တော့ပေါ့။ဆိုတော့ဒါဟာမျှတတဲ့အစီအမံဖြစ်ပါရဲ့လားခင်ဗျ။ဦးရောဘတ်ဆန်းအောင်ဖြေစားပေးတော့နော
်။ဦးရီကြောင့်ရပြောရမယ်ဆိုရင်ပြဆွဲဆိုတာကရဇဒကြီးဦးရီပုံမှန်905ကကြီးရဆဲတာ။အဲ့တော့ကာကြီးရဆိုရင်ဦးမင်းတေကိုကိုကြီးက Facebook မှာကြီးတယ်ဆိုတာကဒါတော့လာလည်းမဟုတ်ဘူးအဲ့ဒါနောက်ပြီးတော့ထုတ်ပြန်ကြီးညာမှုလည်းမဟုတ်ဖြန့်ချင်မှုလည်းမရှိဘူးဒါတိကျနေ့ချင်အနေနဲ့သူ့ရဲ့အရေးသားကြောင့်စစ်ပုံကမှုတော်၎င်းအထက်အောက်အရာရှိမလေးမစားကြည့်ချင်းတော်၎င်းပြတ်ပတ်ချင်းတော်၎င်းအဲ့ဒီလိုဖြစ်စီဖို့အကျံရှိတယ်ဖြစ်စီတယ်ဆိုတော့အကျံရှိတယ်ဆိုတော့အချက်တွေကိုတကယ်လို့ခက်ကတိတိကျကျသတ်ဆိုနိုင်ခြင်းမရှိသေးနဲ့အခုလို့ကျင်းစာယောဂကြောင့်အသက်တဝက်လိတုတ်တာဒီနှလုံးယောဂနဲ့ကြောက်ကြွေးဝေဒနာပါခံစားနေရတယ်ကိုမင်းတေကိုကိုကြီးကိုတောင်းတတနှစ်ချလိုက်တာဟာပူရီနဲ့ညီညွတ်တယ်လို့မဆိုလို့ဘူးတရားမျှတမှုအပိုင်းနဲ့ဆိုရင်လေအလန်းဝေးတယ်လို့ပဲကျွန်တော်တို့ဆိုင်ရယူသားစွာနားလည်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဒါဆရာဒေါက်တာဆမ်ဆန်ဆွန်လည်းဟိုလိုင်းပေါ်ရောက်ပါပြီခင်ဗျဆိုတော့ဆရာဆမ်ဆမ်ဆန်ဆွန်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဆရာတော်အနေနဲ့ပေါ့နော်ဇူလိုင်လတုန်းကဒီအမေရိကမှာလာပြီးတော့ပေါ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ပြီးတော့ဒီကချင်းပြည်နယ်ကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံမှုတွေအကြောင်းပြောတာကြောင့်မလို့ပေါ့လေအခုတော့ဒါစစ်တပ်ကနေပြီးတော့တရားစွဲဖို့လုပ်နေပြီပေါ့ဆိုတော့အခုအဲ့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကအဲ့ဒီသမ္မတဆမ္မာမြန်မာပြည်မှာဘာသာရေးဆိုတော့ချုပ်ချယ်မှုပြောတဲ့အချိန်မှာကျွန်တော်ကဟိုခရံပါလာကိုကြီးပဲလည်းမြင်ရပါဘူးဒီမှာရှိတဲ့အော်မြန်မာပြည်မှာရှိတဲ့ဒီဘာသာပေါင်းစုံဘာသာကြီးတိုင်းလူလမှုကိုလိုချင်တဲ့သံသမဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်ဒီဒီတောင်ပေါ်ပြည်ပြမော်ဒီတိုင်းသားနေတဲ့ရွာနေရာတွေအဲဒီပြည်မနေရာတွေအားလုံးတန်းတူရည်သူရှိခဲ့ခြင်းတဲ့ဖိတ်ဆက်နဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်အခုတော့ကျွန်တော်ဘူပါပုံပါနဲ့ဆွဲမယ်ဆိုတာကတော့ဒီစက်တင်ဘာ9ရက်နေ့မှာသူတို့အမိန့်ချမှာဖြစ်ပါတယ်အဲ့ဒီတော့မှာကျမကျွန်တော်ကိုသူတို့ဆွဲမဲ့ပုံမှန်ကိုကျွန်တော်ဟိုအတိအကျသိရမှာဖြစ်ပါတယ်အခုတော့ဆယ်ဆယ်တော့ကျွန်တော်ဘာမှကျွန်တော်မသိသေးပါဘူးဒီအချိန်မှာရှိပါတယ
်ဆိုတော့ဟိုတမရဒေါ်နယ်ထရမ့်နဲ့ဒီအင်ဂျီလိုမာဝဲပေါ်လေးတွေ့တယ်ဆိုတဲ့အခါကျတော့ဒီဆီယာရော်နဲ့အတူတခြားနိုင်ငံတွေကနေပြီးတော့ဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဟိုလာရောက်ပြီးတော့သူပြောဆိုကြတဲ့သူတွေရှိရလို့လည်းကျွန်တော်သိရပါတယ်ဆိုတော့အဲ့ဒီဒုံကဟိုဆရာဟိုတွေ့ကြရတဲ့အခြေအနေလေးတွေဒီနောက်ခံအကြောင်းလေးနည်းနည်းတော့ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီထဲမှာပါတဲ့လူအယောက်20 survivor တွေပေါ့ဒီဘာသာရေးဖိနှိပ်မှုကြောင့်ဟိုသိစက်မှုကြောင့်အသက်ရှင်ရတဲ့ဟိုအသက်ရှင်ကြံခဲ့တဲ့သူတွေပေါ့ရှိတဲ့အဲမှာကျွန်တော်မှတ်မိသလောက်ဆိုအီရတ်ကဒီ Nobel Peace Prizeဒီရတဲ့အမျိုးကြီးပါတယ်နောက်တရုတ်ပြည်ကဒီဝေကာတွေအဖွဲ့ပါတယ်နောက်ပြီးမှဒီဖိဘက်ကပါတယ်အဲ့လိုပေါ့ဒီကျွန်တော်တို့အရှိအလယ်ပိုင်းနဲ့ကျွန်တော်ဒီအာရှပိုင်းကတော်တော်များများအဲ့မှာပါတယ်ဆိုတော့ကျွန်တော်မြင်ရပါတယ်နောက်ပြီးမှဒ
ဒီဘင်္ဂလားဒေ့ရှ်ဘက်ကဒီဒုဟင်ဂျာကင်ကဒီဒုဟင်ဂျာတွေပါလာတော့ကျွန်တော်စတဲ့ ADHD မှာကျွန်တော်တွေ့ခဲ့ရပါတယ
်ဟုတ်ကဲ့ပါဆိုတော့အခုတစ်ခါကျွန်တော်ဥပအောင်သူကိုဆက်ပြီးတော့မေးပြန်ပါတယ်ခင်ဗျာဆိုတော့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဟာဟိုပေါ့လေခုနကဒီဒေါက်တာခလန်ဆမ်ဆွန်ပြောတာအောင်နောက်ဦးရောဘတ်ဆန်အောင်ပြောကြားခဲ့တဲ့ကိစ္စတွေမှာပေါ့လေဆိုတော့အာနာပိုင်ဒီဘက်ကရောဟိုအခုလိုမျိုးဟိုဒီလူခွင်းနဲ့ပတ်သက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အခွင့်အရေးပြောကြားတဲ့အခါမှာအာဏာပိုင်တွေဘက်ကအခုလိုတားဆီးတာလူခွင်းရေးချိုးဖောက်မှုကျွလွန်ရောက်ပါသလား။နောက်ဒီလွတ်လပ်စွာထုတ်ဖော်ခွင့်ပေါ်ဟိုဘယ်လိုတက်ရောက်မှုရှိပါလဲ။ဥပအောင်သူရဲ့အမြင်သိပါရစေခင်ဗျ။
လူခွင်းချိုးဖောက်မှုတိကျပါဗျာ။အားကြောင့်လဲဆိုတော့ဒေါက်တာကမ်ဆာဆွန်ပြောတဲ့ခြေထဲမှာလက်ရှိပြည်ထောင်ဥပဒေဖြစ်တဲ့အထောက်ရှိဖွဲ့စည်းပုံချေဥပဒေနဲ့ချေဥပဒေတော့ဥမ354ကိုဆက်ကျင်တာမရှိဘူးဥမ354မှာအဓိကကန့်သက်ထားတာနေတော်လုံးညွန်ကြီးပဲအဲတော့ဒေါက်တာကန်းဆန်းစုံပြောလိုက်တဲ့အတွက်နေတော်လုံးညွန်ကြီးထိခိုက်ပါတယ်လို့ပြောကြရအကြောင်းကိုမရှိဘူးတခြားအခုကဒေါက်တာကန်းဆန်းစုံ crime ရပြစ်မှုရဆွဲကြရအကြောင်းကိုမရှိဘူးအကြောင်းလဲဆိုလောကထုတ်ဖို့ပြောဆိုခွင့်ဟာ crime ဟုတ်ဘူးအခုသူပြောသွားတဲ့ဟာအကုန်လုံးကအင်္ဂလိပ်လိုပုံမှန်လို့အကြည့်ကျကျွန်တော်တို့ရှိမှာရှိတယ်ဆိုတော့သူပြောတဲ့နေရာကလည်းပဲအမေရိကန်နိုင်ငံမှာပြောတာအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကလောကဆိုထုတ်ဖို့ပြောဆိုခွင့်ကိုကန့်သတ်ဟန်တာတဲ့ဘယ်ဥပဒေမှာမပြုပါဆိုတာကဏ္ဍကပြစ်တာဖြစ်တယ်ဆိုတော့ဒီအခြေခံသူပြောသွားတဲ့အခါမှာမြန်မာနိုင်ငံတရားရုံးကဘာဥပဒေနဲ့ဆွဲမှာလဲကျန်တဲ့ငနေတရားမှာစီမံမရှိသလားဥပမာကျွန်တော်ဘုမနေရာရဆက်လိုက်တယ်ကစစ်ပြီးတော့အဲဒေါက်တာကန်ဆန်ဆွန်ကဒီအမှုကိုကျူးလွန်တာမကျူးလွန်တာဆိုရဲဟုတ်သူစွန်းမခိုင်းဘယ်လိုသွားစွန်းမလဲဆိုတော့ကျွန်တော်နိုင်ငံမှာဒီသေးဥပဒေကျွန်တော်ပြောတာကျွန်တော်ဥပဒေဆိုရှိတယ်အဲဒီဥပဒေကဒုက္ခကျူးစစ်စင်တော့ရှိတယ်ဒေတာဆိုင်စီမံကလည်းလို့ခေါ်တယ်ဟုတ်ဖြစ်သွားတာကအမေရိကန်မှာဖြစ်သွားဒီကမှာလောလောဆယ်သူပြောသူကရာခိုင်နှုန်းပြပေးလိုက်တာအဲအိမ်မှာဖြစ်ပွားတာကိုပြောမြန်မာနိုင်ငံတရားရုံးကဘလို့သွားရှိရင်လဲဥပဒေကြောင်းရကူကလွဲနေတာဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ဒီတကယ်တော့တရားရုံးကဒီမှုလက်ကိုမခံရင်တန်းပယ်ချလိုက်ရမှာ
ဟုတ်ကဲ့ပါ
ဘူးဘယ်ဦးကြားမှုကဖြစ်စဉ်တွေတင်လာကူကတရားရုံးကဘဲလိုက်နေသလားမိလာမယ်ကျွန်တော်ဖြစ်လာတယ်
ဟုတ်ကဲ့ပါဆိုတော့အဲ့ဒီမှာပေါ့လေတခုကတော့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဟာဒီမိုကရေစီဖော်ဆောင်တဲ့အခါမှာပေါ့လေဒါဟိုလမ်းကြောင်းမှန်ပေါ်သွားနေဖို့ဒါချင်းချောင်းနဲ့စနစ်တခုလို့ပြောရင်လည်းရပါတယ်ဆိုတော့ဒီလိုချင်းကြီးမျိုးမှာအခုလိုအထူးသဖြင့်အခုလိုချင်းကြီးမျိုးမှာပေါ့နော်ဒီလိုစနစ်မျိုးအားကောင်းလာဖို့ကဟိုတကယ်ကတော့အာဏာပိုင်ကြီးဘက်ကတော့မှပိုးပြီးတော့ဟိုခွင့်ပြုပေးတဲ့ကိစ္စမျိုးပေါ့လေဆိုတော့အခုလိုမျိုးဒီဝေဖန်ပြောဆိုတာတွေဒီလိုမျိုးဟိုတချို့ကိစ္စတွေမှာခုနလိုမတရားသဖြင့်ဖြစ်နေပါတယ်ဆိုပြီးတော့ပြောနေဒီခံရတဲ့သူတွေကပြောတဲ့အခါမှာဒါကိုအာဏာပိုင်တွေကသူတို့အနေနဲ့သူတို့အပေါ်အကြီးအကျယ်ပြောင်းလုပ်ပါတယ်ဆိုပြီးတော့ဟိုဘာကြောင့်ညင်နေလို့ထင်ပါလဲခင်ဗျာဥပမာ
ဒါကတော့ယူပြောရင်တော့အာဏာပြဿနာရဲ့ကြာဆိုတော့အာဏာကိုထိပါလာမယ်ဆိုရင်လာလာရှိရင်ဒါလို့သူ့ကပြောဆိုမှုမျိုးကိုမှခွင့်မမဟုတ်ဘူးခွင့်လည်းခွင့်မပြုခဲ့ဘူးအဲ့တော့အခုလူတို့များတင်နေကြတယ်ညနေငယ်မှာစနစ်ကပြောင်းလာလို့အလားပြောခွင့်ဆိုရင်ရနေတာပဲပြောခွင့်ဆိုရင်ရနေတာကြီးကဟိုဒေါက်တာကန်ဆန်ဆန်ပြောလို့မြန်မာစစ်တပ်အစိုးရကစိုက်တဲ့ဟာကြီးပြောနေပြောခွင့်ရနေတာဆိုနည်းနည်းဝေဖန်ကြည့်လိုက်ဘယ်လိုများတော့ဒီဝေဖန်ဒီမိုစီမဟုတ်တာလေဆိုဒီချက်လက်ကိုဒါဒီမိုစီတော့နဲ့မဟုတ်ဘူးဆိုတော့ဒေါက်တာကန်ဆန်ဆန်သိတယ်ဒါတွေမဟုတ်မှလည်းသူသိတယ်ဒါကြောင့်မြန်မာပြည်ကဖြစ်နေတဲ့စနာကိုဒီကရိုးရိုးလေးထောက်ပြလိုက်တာအဲ့ခုနကသူလည်းပြောသွားရတယ်သူပြောတာခရစ်ယာန်တခုတည်းမဟုတ်ဘူးဘာလို့ပြောတာသူပြောတာပြဿနာတခုတည်းမဟုတ်ဘူးဒီမိုစီပြဿနာလည်းရှိတယ်ဆဲတွေပြဿနာလည်းရှိတယ်ဒါအမှန်ကိုဒါတိုးရဆန်ဆန်ပြောတာအမှန်တရားတက်တယ်ပဲ
ဟုတ်ကဲ့ဒ
ီမှာဒီဘက်ကိုဘလို့ပဲခဏအမှန်တရားပြောပြောအဲ့အမှန်တရားကသူ့အာဏာကိုစီပါလာမယ်ဆိုရင်တော့ဒီနေ့ကိုအရှင်ရင်ပဲလို့ကျွန်တော်တို့ကတွေ့ရတယ်လေ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဟိုဆရာတို့ဒီလေလိုက်မှမပဲခဏဆက်ပြီးတော့နေပြအောင်ကျွန်တော်တို့အခုဒါဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးကြပါတယ်ဆိုတော့ဒီပထမဦးဆုံးအာကိုစန်းဆွေပါကိုစန်းဆွေဝင်ရောက်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ဟုတ်ဟိုဟိုဟို ဟုတ်ပြီဆရာလက်ထက်ကလေးကနေပြီးတော့အမေဒီဆရာလက်ထက်ကြီးဆေဆိုးနဲ့မျိုးရှိတော့ပြီပွန်လဲနေတာမဟုတ်ဆိုတာဟိုတကယ်အချင်းသားမျိုးသားရှိအောင်တော့ပွန်လဲတော့မရရှိတာတော့အမှန်ပဲခင်ဗျာဘာလို့ဆိုဟွာဒီတကယ်သမားတို့အမောင်ချခံရတာတို့အင်တာနက်လိုင်းကြီးဆက်တော့ခံရတာတို့အများကြီးရှိတယ်ရာသင်တော့ရေဒီမှာအခုတက်မလို့ခါကလေးဟိုဟာတက်မလို့ဒီအမိတက်မလို့ဒီအဖဆိုပြီးတော့ကလေးကဟောရတာလည်းရှိတယ်။အဲ့တော့ကျွန်တော်ပြည်သူပြည်သားတွေကိုစာသမီးနဲ့တူရဲ့ပြည်သူပြည်သားတွေကိုတက်မလို့အမိန့်ထားဆိုတော့တက်မလို့ကတမင်တက်တက်ဆက်ဆက်နေတာလားလို့ရေးကြရဲ့လည်းရှိပါတယ်ခင်ဗျ။အဲနောက်တစ်ခုကတော့2007ခွင့်ပြုမှုအခြေခံဥပဒေအဲ့ဒီဥပဒေကိုလည်းဟိုပြန်ရနေတာလားတက်မလို့ခါကဒီအစိုးရရဲ့ကျောင်းအောင်ရအချက်အလက်တွေကိုပြင်လိုက်ရင်ဒီလိုကဘာလဲအခက်အခဲရှိတယ်လဲဆိုတာကိုလက်တော်တင်မှာကိုယ်ကိုယ်လည်းဆင်းနေဖို့လိုလိမ့်တယ်ကျွန်တော်ကဖြေပါတယ်ခင်ဗျ။
ဟုတ်ကဲ့ပါ။ဟုတ်ကဲ့ဆိုတော့ဟုတ်ကဲ့ပါကုစန်းဆွေကျေးဇူးပါ။ဆိုတော့နောက်တစ်ခါနောက်တစ်ယောက်အလှည့်တင်လာတော့ကုချင်းမြင့်ပါခင်ဗျ။ကုချင်းမြင့်ဝင်ရောက်ဆွေးနွေးလို့ရပါခင်ဗျ။ဟုတ်ကဲ့
ဆရာကျွန်တော်တို့ဟိုဥပဒေနည်းဥပဒေကျွန်တော်တို့မြို့မြို့ကကျွန်တော်2008ခုနှစ်ကအခြေခံဥပဒေဆက်အနာရှင်ကိုကာကွယ်ထားတဲ့အဲဒီဥပဒေတွေဖြစ်နေတော့သူတို့တစ်ပတ်သက်ရေးဆွဲထားတဲ့ဥပဒေတွေဖြစ်နေတော့သူတို့ကိုလုံးဝမကြည့်ဘူးဟာကာကွယ်ထားတယ်အဲကြောင့်ဒီပူစီကလည်းမကြည့်ဝရဘူးကျွန်တော်တို့အခုလက်ရှိလူထုရေးဆက်တင်ရောက်ထားတဲ့အစိုးရကလည်းတက်မတော်လို့ပေါ့လေကျွန်တော်တို့ဒီသဘောထားမသိတဲ့ခင်ဘူးတက်မတော်ကလည်းငါ့ကိုမကြည့်နဲ့ဒီလိုပဲကျွန်တော်တို့လက်ရှိအစိုးရကလည်းအရောတီမကံမှုဆိုတဲ့သဘောထားကတော့ဟိုဘယ်အစိုးရမှမရှိတဲ့မူကျွန်တော်တို့တက်မတော်ကလုပ်တယ်လို့တော့မလုပ်တဲ့မူလို့ထင်တယ်ဒါကြဓမ္မလာလည်းကျွန်တော်တို့ကရှိဖို့ဒီမိုကရေစီကတိုးရီတိုးရီကျွန်တော်တို့ပြင်လဲလာမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုချင်းနေကျေးဇူးတင်ပါတယ်အာကိုတီးလည်းမူဝင်ပြီးတော့ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အစိုးရရဲ့စစ်တပ်ရဲ့သူတို့ရဲ့နပန်းစီလှုပ်ဆောင်နေတာနပန်းစီရဲ့သူတို့အတိတ်ကြည့်နေတာကိုကျွန်တော်တို့မြင်ကြရပါတယ်ဒါပေမဲ့နော်သူတို့ရဲ့လှုပ်ဆောင်ချက်ဟာစစ်တပ်ရဲ့လှုပ်ဆောင်ချက်မှာနော်အစိုးရလိုက်ပြီးတော့နော်နောက်လိုက်ပြီးတော့လှုပ်ဆောင်ရင်တည်းအတွက်ဒီကြံစည်တွေဖြစ်နေရပါတယ်ခင်ဗျဘာလို့လဲဆိုရင်နော်ကျွန်တော်တို့ပြည်သူတွေကငြိမ်းချမ်းရေးကိုအမြဲတမ်းနော်လိုချင်ပါတယ်တောင်းတနေပါတယ်ဆိုပေမဲ့နော်အစိုးရရဲ့စစ်တပ်ရဲ့အမြဲတမ်းဖြစ်စီလှုပ်နေတယ်ကျွန်တော်တို့မြင်ကြရပါတယ်နော်နော်ဒီတော့နော်ကျွန်တော်တို့ပြည်သူတွေနော်နောက်အစ်ဆက်ကိုဘယ်လိုဘယ်သူ့ကိုအားကိုးရမလဲနော်နိုင်ငံတကာအနေနဲ့ကျွန်တော်တို့မြန်မာပြည်မှာနော်လာဝင်ရောက်ပြီးတော့နော်မဆွေးနွေးမတန့်မင်းဘူးနော်မညှိနှိုင်းဘူးဆိုရင်တော့ကျွန်တော်တို့မြန်မာပြည်သူတွေအနေနဲ့ခံစားနေရမှာဖြစ်ပါတယ်အဲအကြောင်းမို့နော်အခုကျွန်တော်တို့အဲချမ်းပြည်နယ်မှာနော်ဖြစ်တဲ့အကိစ္စတွေဟာနော်အခုတိုင်ပင်ဆွေးနွေးနေတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ကတော့နော်တိုင်ပင်ဆွေးနွေးတယ်ဆိုပေမဲ့နော်အစိုးရစစ်တပ်အနေနဲ့ကတော့လက်အမှုရယူဖို့နော်နေရာဝင်ယူနေတာဟုတ်တော့လုံးဝလက်မခံသင့်ဘူးလို့ကျွန်တော်တိုင်းသားအဖွဲ့အစည်းကောင်းဆောင်တွေကျွန်တော်ပြောကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီလည်းမူကျေးဇူးပါခင်ဗျာဆိုတော့အခုဟိုဆရာဒေါက်တာကလမ်ဆမ်ဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဆိုတော့ဒီဆရာတော်ကဟိုအခုလို့ပေါ့ဒီသမရထရမ်နဲ့တွေ့ဆုံနေမှာဒါမြန်မာနိုင်ငံကအခြေအနေကိုပြောကြားခဲ့တယ်ဆိုတဲ့အခါကျတော့ဟိုဒါရီယာနိုင်ငံတော်ဟိုအချင်းမျိုးပြက်စီရဲဆိုပြီးတော့အခုတရားစွဲဖို့လောက်တာပေါ့လေဆိုတော့ဆရာတော်အနေနဲ့ရောဒီသမရထရမ်နဲ့တွေ့တဲ့အခါမှာဟိုဘာလီမြန်ပြောကြခဲ့လို့ဒါနိုင်ငံတော်အချင်းမျိုးပြက်စီတဲ့ဟိုအခြေအနေမျိုးရောက်တာလို့ထင်ပါလေ
အဲကျွန်တော်တစ်ချက်ကတော့ခုနပြောတဲ့အတိုင်းဒီကျွန်တော်တို့ဒီဘာသာရေးဟိုပေါ့ဒီဖိလိချုပ်ချုပ်မှုတွေရှိတယ်ဆိုတာကိုပြောတယ်ပြီးရင်ကျွန်တော်တို့ဒီတိုင်းသားဒီလက်တကယ်အဖွဲ့တွေအများကဒီဒီမိုကရေစီနဲ့ဖက်ဒရယ်ကိုလိုချင်ဒီမှာဟိုဖိုကပ်လို့ပေါ့အဲ့ဒါကိုဒီဒီတမတ်အမေရိကန်ဆိုရတဲ့နဲ့ကိုကြီးပံ့ပိုးပေးဖို့နဲ့နောက်ဆုံးရတဲ့ဒီဖန်ရှင်နဲ့ဆိုင်စစ်ကိစ္စနဲ့ပတ်သက်ပြီးအဲကျွန်တော်ပြောခဲ့တာဒီအဲ့ဒီအချက်တွေပါပဲအဲ့ဒီအချက်တွေကြောင့်အာဒီလိုဒီပေါ့ဒီတရားရုံးပါခုအဲ့တော့ဆွဲဆိုပို့ဆိုတာလုံနေချင်းဖြစ်တယ်လို့ပဲကျွန်တော်ထင်နေရပါပါတယ်
။ဟုတ်ကဲ့ဆရာဥမာဟိုဘာသာရေးရောဟိုခုနလိုပေါ့လေတချို့ခွဲခြားဆက်ဆံမှုတချို့ရှိတယ်ဆိုတဲ့အခါကျတော့ဥမာဘလို့အနေထားမျိုးတွေဆရာအနေနဲ့ကြုံရတာမျိုးတွေရှိပါလဲ
။ကျွန်တော်ပြောတဲ့အရာတွေကမြန်မာပြည်မှာတိုင်းဒေသကြီးပါပြည်ပတ်ပြည်မပြည်နယ်အားလုံးပြောနေတဲ့စကားအဟောင်းကြီးပါပဲအပြည့်အစုံမဟုတ်ပါဘူး။ အဲ့မဲ့ကျွန်တော်ကတော့ဒီတန်တာခတ်မှာကဘာတိအောင်ပြောခဲ့တဲ့အတွေ့အကြုံတို့ကျွန်တော်ဒီဒီလိုဒီတရားစွဲဆိုဖို့ဖြစ်လာတယ်ဆိုတာသင်တဲ့အဲ့လိုယူဆပါတယ်ကျွန်တော်အသေးစိတ်ဒီကြိုးဖို့ကတော့ဒီချုပ်ချယ်ပေါ်ဒီချုပ်ချယ်မှုဖြစ်နေမှုကတော့ဒီလိုတရားရုံးမှာကျွန်တော်ဒီဒီသူတို့ပဲပါပုံကတတ်မလဲတော့မသိဘူးတရားရုံးမှာရင်ဆိုင်တဲ့အချိန်မှာကျွန်တော်ဘက်ကလည်းကိုပြောဖို့ကျွန်တော်တို့လည်းအစဉ်ပြည့်ဟိုဆက်တာချက်လက်တွေစုဆောင်ထားတယ်ရှိပါတယ်ပြင်ဆင်မှုတွေရှိပါတယ်အခုတော့ဘာကြောင့်ဟိုဘာအသေးစိတ်ပြောလို့တော့မဖြစ်သေးဘူးပေါ့တရားရုံးရောက်မှာပဲကျွန်တော်တို့ပြင်ဆင်ပြောဖို့ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကပေါ့လေဟိုအထူးသဖြင့်တော့ဟိုဆရာတို့ရဲ့အခုလိုဒီအထူးသဖြင့်တော့တိုင်းလားဒေသတွေမှာပေါ့နော်ဆိုတော့တိုင်းလားဒေသတွေမှာဆိုရင်ဒါဟိုးလုံးတွေကလည်းပဲဒီစစ်ဆိုးရဆက်ဆက်လက်ထက်မှာလူခင်းချိုးပေါင်းမှုတွေရှိနေတယ်ဆိုတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့ဒီအခုဒီမိုကရေစီပေါ်ဆောင်နေတဲ့အဆိုးရဒီလက်ထက်ကိုလည်းရောက်လာပြီပေါ့လေဆိုတော့အခုလိုအခြေအနေမျိုးမှာရောဒီခုနလိုပေါ့လူခင်းရေးအခြေအနေနဲ့ပတ်သက်တဲ့ဟာမျိုးနောက်ဒီအထူးသဖြင့်တော့ဆရာကဒါလူခင်းရေးနဲ့ပတ်သက်ပြီးတော့ဟိုသူထုတ်ပေါ်ပြောဆိုတာဆိုတော့ဒီလိုမျိုးအခြေအနေတွေကရောဘယ်လောက်ထိအောင်ဟိုတိုးတက်မှုရှိလာပါပြီလဲဟိုတုန်းကတည်းကစာလို့ရှိရင်
ကျွန်တော်တခုတော့တိုးတက်မှုတဲ့တရားတော့ဒီတတ်မတော်ရဲ့ဒီတရားဆွဲဆိုတဲ့ကိစ္စပေါ့ဒီတော့ဆိုတတ်မတော်ကတကယ်သူတို့ဒီတရားသူတို့ဟိုမတင်ကြပြီးသူတို့ဟိုလုံတော့မယ်ဆိုရင်တရားရုပ်ကိုအရင်မရောက်ပဲနဲ့ဒီတိုးတိုးရဲ့ဒီစစ်စေးရေးစုံစမ်းရေးခန့်ကိုရင်ရောက်ပြီးမှနောက်ဆုံးမှတရားရုပ်ကိုပို့တာရှိတယ်ဒါပေမဲ့ခုဒီဒီအချိန်မှာတော့ဒီတမတော်ကလည်းတရားရုံးကိုဥတိုက်ဒီလိုဆွေးဆိုလာတာကတော့တိုးတက်ပြောင်းလဲမှုတစ်ခုလိုပဲမြင်ပါတယ်အဲ့ဒါကတော့ကျွန်တော်တို့လည်းသာကြိုးစားတဲ့ထောက်ခံတယ်ဒါဆိုကျွန်တော်တရားရုံးမှာဘာမှဒီနှိပ်စက်ခြင်းဟောဘောချင်းချုပ်ခြင်းမခံရဘဲနဲ့တရားရုံးမှာပြင်းနေတာဆိုတာဒီပြောဆိုနိုင်တာကတော့ဒီပြောင်းလဲလာတာတစ်ခုလိုကျွန်တော်ဒီပြင်းပြနေတဲ့အဲ့ဒါကိုတော့ဟိုဘာမှဝတ်တာဆိုတာကြိုးစားတာကိုယူပါတယ်
โอเคสรุปนอกทุกข์อ่ะไอ้มาสรุปโหตะคู่พอเลยสิโหมีจินาดิ2015เนี่ย3ปีแล้วตรงอ่ะถ้าสู่เสียรู้ดีตามมาปิอพยาเวเนี่ยด้วยเนาะกระทิงเสียมาเลย2รอบดิโอเ
ค
ดีโหเคสอ่ะพอเลยดีมะเร็งขึ้นพี่แล้วอัตตคันได้ได้เคสมาเลยเว้ยสรุปไอ้อาชีพนี้เนี่ยอ๋อดีรอบไปมาบลูเสร็จพี่แล้วขึ้นตัวบาเลย
อะคูเทคที่เรารู้ดีเคสก็ดีสงสารทอทบกว่าตกโหขึ้นตัวเลยพี่เนี่ยကျွန်တော်ဒီတက်တီခံပစ္စည်းတွေဒီတင်ထားတဲ့ဒီ yes ခံမျိုးတွေကလည်းပြောင်းသွားတယ်ပြီးရင်ကျွန်တော်တို့ကဆက်သက်ဆုံးသမ်းတဲ့အချိန်မှာဒါကတော်တော်ကိုဟိုဟာဟိုရှိတူဖို့တော်တော်ခက်ခဲတဲ့အချိန်တွေမှာရောက်သွားတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ခုအမှုမှန်ပေါ်ထုတ်ရေးပေါ်မတည်ဆိုတာဆက်လက်ရှိသေးတယ်ကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေကျွန်တော်ဆက်သက်ဆုံးသမ်းနေဆဲဖြစ်ပါတယ်
ဆိုတော့ကျွန်တော်ဟိုမှတ်မိတဲ့လောက်ဆိုရင်ပေါ့လေအဲ့ဒီအချိန်တုန်းကတော့မှဒီ NLD ဘက်ကနေပြီးတော့ပေါ့နော်ဒီအမှုမှန်အထူးသဖြင့်အခုလိုပေါ့ဒီတိုင်းရင်းသားတွေအရေးတောင်ငင်းငင်းပြည့်ဆောင်ရနေတဲ့အချိန်မျိုးမှာအခုလိုမျိုးဖြစ်သွားတဲ့အတွက်ပေါ့လေဒီအမှုနဲ့ပတ်သက်ပြီးတော့ဒီအမှုမှန်ပေါ်အောင်ဆောင်ရွက်ဖို့ဆိုပြီး NLD ဘက်ကဒီနေ့ချက်ထုတ်ပြီးတိုက်တွန်းတဲ့အချိန်တွေပိုင်းအထူးတော့ရောက်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဘာမှတော့ဆက်ပြီးတော့မထူးဘူးပေါ့နော်အဲ့ဒီထက်တော့
ဘာမှအထူးချက်မရှိပါဘူးအခု NLD ဆိုရပက်ကလည်းဟိုတော့ဟိုကုညီတယ်ဆောင်ရွက်တယ်ဆိုတာမရှိပါဘူးဒီတိုင်းနဲ့ကျွန်တော်တို့ကတော့ဒီခံပြင်းစိတ်နဲ့ဒီအမှုမှန်ပေါ်ထွက်လို့တဲ့စိတ်နဲ့ဆက်သက်ဆောင်ရွက်နေတာပဲရှိပါတယ
်ဟုတ်ကဲ့ပါဆိုတော့အခုတစ်ခါကျွန်တော်ရှင်းနေပြီဥရောပဆန်းအောင်မေးချင်ပါတယ်ခင်ဗျာဆိုတော့ဥရောပဒီဒါရိုက်တာဒီကိုမင်းနေကိုကိုကြီးကိုဟိုအခုလိုမျိုးဒီထောင်ထဲချလိုက်တယ်ဆိုတဲ့အခါကျတော့ဟိုသူအနေနဲ့ဟိုဘလို့အကြောင်းအရာကြီးကိုတော်တော်ဟိုမင်းနေကိုကိုကြီးအနေနဲ့ပြောခဲ့တာကြောင့်ဒါနိုင်ငံတော်အစီအမျိုးပြတ်မှုဟိုဖြစ်သွားစေတာပါလေ
သူရေးခဲ့တာဒီဖတ်ကြည့်လိုက်လို့ချုပ်ပြောရရင်တော့သူကသမရိုးပေါင်းကြည့်ခြင်းလို့ဝေဖန်ထောက်ပြတာပဲသမရိုးကိုစိုးရုံမင်းနာသွားကြည့်တော့ဆိုတဲ့ဒီရကျအကျန်စီမရှိပါဘူးတော့သူကတော့ဒီလိုပေါ့ဗျာဟဲ့တိုင်းကြီးအကြီးကျယ်လုပ်တဲ့ပုံကိုယ်ကြီးဟာဒီရင်ကင်းရအယောရီယာရီအဲ့လိုမျိုးတွေမရှိဘူးဆိုတဲ့အကြောင်းဟဲ့စသည်ဖြင့်ပေါ့အဲ့ဒီလိုအကောင့်ဘက်ကနေပြီးတော့တ တမ်းမလို့ကအစင်းရဲလို့လူတိုင်းပြည်သားတွေရေးအတွက်လို့ချတက်ချွတ်ကြည့်ခြင်းနဲ့ရေးခြင်းနဲ့သူ့ရဲ့အရေးသားတွေကရေးတာပါတော့အဲ့ဒါကိုရေးရုံနဲ့ရေးတယ်ဖြတ်ချတာလည်းမရှိဘူးထုတ်ပြန်ကြီးညာတာလည်းမရှိဘူးဖဲချုပ်လို့နေရမှာလူကြီးကြီးညာစရာအပိုက်စကူနဲ့ဖဲကြီးပုံချီကဥယျပုံမှ354ပါလွတ်လပ်စွာသိတော်ကျန်စာသုံးသပ်ခွင့်ရှိရဲ့ဆိုတဲ့ဒီအခွင့်အရေးကိုသူကျင့်သုံးပြီးတော့သူရေးတာပါဆိုအဲ့တော့အခုလို Facebook မှာရေးတဲ့အတွက်လို့ပြောမယ်ဆိုရင်သူကျဲအစာပေါင်းများစွာရေးနေတယ်ပြီးတော့ဖြန့်ချီနေတဲ့ Channel တွေလည်းရှိတာပဲဒါပေမဲ့လို့ဘာကြောင့်လဲဆိုတော့မိမိကိုယ်ကိုကြည့်ရလူကိုရင်းနဲ့လူပုံသိက္ခာစသည်ဖြင့်ရုပ်ရှင်တွေရိုက်ကြပါလေခင်ပေါ်ကြောကြတဲ့လူကျောက်ကလည်းဖြစ်နေကြ။ဟု
တ်ကဲ့။
အဲ့တော့ပြောချင်တာတော့ freedom of expression ကိုပြောက်တဲ့သဘောလိုဖြစ်နေတဲ့သူများစွာစိတ်မကောင်းဖြစ်ရပါလေ
။ဟုတ်ကဲ့ပါခင်ဗျာ။ဘုရောပဲကျေးဇူးပါခင်ဗျာ။အခုခါတော့ဥအောင်သူပြချပေးစီလိုပါလေ။ဆိုတော့ဒီငငယ်နော်အချီညိုပြည့်စင်မှုဆိုတာဟာဥပေကြောင့်အရာရောရှိတဲ့ရှိရတယ်လို့ထင်ပါလား။ဥမာနောက်တစ်ခုကဒီနိုင်ငံတကာမှာဆိုရင်ပေါ့လေဒီသမရဒေါ်နယ်ထရန့်အောင်ပေါ့နော်ဒါသူ့ကိုမကြိုက်ကြတဲ့သူတွေကဆိုလို့ရှိရင်သမရဒေါ်နယ်ထရန့်ပုံကိုဒီမေဘူပေါင်းရုပ်အကြီးလုပ်ပြီးတော့ဟိုဒီမျိုးတွေထဲမှာလိုက်ပြီးတော့ဆွဲကြတယ်ဆိုတော့ဟိုနောက်ဆုံးမျိုးဒီအင်ဂျီရောသူငယ်လေးအင်ဂျီရောရှေ့မှာတော့မှသွားပြီးတော့ဟိုချိန်ထားတာမျိုးတွေဝါးကြီးဒီအကြီးပေါ့လေဆိုတော့ဒီမေဘူပေါင်းရုပ်အကြီးကိုသွားပြီးတော့ဟိုသူအင်ဂျီရောကနေညင်အောင်သွားပြထားတာမျိုးတွေဝါးကြီးတိတော့လောက်ကြပါလေဆိုတော့အခုလိုဒီဆရာ Samsung အပါဝင်ပေါ့လေဒါရိုက်တာ Maintain ကိုကိုကြီးတို့ဟိုအခုလားလို့သူတို့ပြောကြဆိုကြတဲ့ကိစ္စတကယ်ရတော့ပေါ့လေဒါလေးကဟိုဒီမိုကရေစီကိုသာသွားနေတယ်ဒီမိုကရေစီကိုသာလက်ခံနေတဲ့သူဆိုလို့ရှိရင်အခုလိုဝေဖန်ခံရတာကတကယ်လို့တွက်ကြည့်ရင်ဒါဟိုတတိထားပြပြန်ဖြစ်လာပြီးတော့ဟိုဒါကိုယ့်အတွက်ပို့ပြီးတော့တော့အထောက်ကူဟိုဖြစ်စီတယ်ဆိုပြီးတော့ဘာကြောင့်သူတို့ဘက်ကမစဉ်းစားနိုင်ရတာလဲခင်ဗျာ
ဟုတ်တယ်ဗျာမြန်မာပြည်ကဥပဒေကိုမြန်မာပြည်ရဲ့ဖွဲ့စည်းပုံရှိအောင်ဥပဒေနဲ့ကြည့်ရမယ်လေအဲလူ့အခွင့်အရေးပေါ်အခြေခံပြီးတော့ကြည့်ဖို့လိုလာတယ်ခုနယူရမိတ်ဆွေပြောသွားတဲ့ဒီကံအခြေအနေကဒီကံဖွဲ့စည်းပုံရှိအောင်ဝင်နေဆိုင်အဲ့ကဘာကြီးတာလဲဆိုတော့ Congress shall make no law abridging freedom of expression လို့အကြီးကြီးရေးထားဆိုတော့လူလာစွာထုတ်ဖို့နိုင်ငံကိုချုပ်ချယ်တဲ့ဘယ်ဥပဒေမှကွန်ဂရက်ဆောင်မပြုပါဘူး။ဒါရှင်းရှင်းလေးဖွဲ့စည်းပုံချင်အောင်ဥပဒေကလူလာစွာထုတ်ဖို့အာမခံရဲ့ပေးထားလိုက်တာ။အဲ့ဒီအခြေခံကနေပြီးတော့မှဥပဒေအားလုံးပြလာတာ။အဲ့တော့ခြားဘယ်ဥပဒေကမှဖွဲ့စည်းပုံကြော်လို့မရဘူး။ဆိုတော့ကျွန်တော်တည်တဲ့ဥပဒေကိုကြည့်တဲ့အခါမှာဖွဲ့စည်းပုံတော့ချက်ဖြစ်သွားတယ်။ဒါအမေရိကန်မှာဒါကြောင့်လို့တော့တို့ပြောဆိုဝင်ရာဂိုင်းငိုးပြင်းပါရနေတာ။ဒီနေရာမှာကြည့်ရတာကတော့ဥမာ254ရာဟုတ်တော့ကြီးဖွဲ့ကြီးဝင်ဘုရား254ရာလို့လဲဆိုတော့ပြောဆိုရင်ပြီးသားတဲ့အောင်ရှိတော်ညာလေးပဲ။ခုနကကျွန်တော်ပြောတဲ့ကန့်သက်ချက်ဒီပါ။အဲ့ကန့်သက်ချက်ကပဲနိုင်ငံတော်လုံခြုံရေးဆိုထိတ်ကပါ။အဲ့နိုင်ငံတော်လုံခြုံရေးဆိုတာကဒီတဲ့တခြားဘယ်ဥပဒေမှာမှအဓိပ္ပာယ်ခွင့်တာမရှိဘူး။အနေနဲ့လုံးညုံကြီးကိုဖွဲ့စည်းပုံချအောင်ကိုယ်ကအဓိပ္ပာယ်ဖွင့်တာမရှိဘူး။အဲ့တော့မြန်မာစစ်တပ်နဲ့အစိုးရအနာဘိုင်းတွေကသူတို့မကြိုက်တာပြောတဲ့ပုံပေါ်မှာလည်းများဘူး။နိုင်ငံလုံးညုံကြီးအောက်ကတရားစွဲရင်ရှိအောင်ဗန်းနီးပြထားလိုက်တယ်။ဆိုလိုချင်တယ်ကျွန်တော်တို့ဒီဆက်တွေဥပဒေ466ကကြီးမှာကလေးချင်းကြီးအသေးချက်မှုဆိုတာပြင်းမှမပြင်းသေးဘူး။ဆက်ရှိနေတာပဲ။ဆိုဘယ်လိုတော့မထောက်ပြဘူး။ဆိုမြန်မာနိုင်ငံမှာပြည်ဥဆိုင်ဥပဒေဆိုရှိပြည်ဥဆိုင်ဥပဒေကိုမှ499မှာဒီအချက်ကိုပါနေတာပဲ
ဟုတ်ကဲ
့သူ499ရဲ့ဒီအချက်ကိုမှကချင်းချက်တရှိအဲ့ချင်းချင်းနဲ့အညီခုခံရင်ဒီချက်ကိုတရားစွဲလို့မရ
ဟုတ်ကဲ့ပ
ါတော့ကရဲ့ချင်းချက်မရှိတော့
ဟုတ်ကဲ့
အဲ့အားကဘာနဲ့ဆိုင်လို့လဲဆိုတော့ပြောစုပိုင်းကိုဖွဲ့စည်းပုံအခြေခံဥပဒေကကအမှတ်ခံရပြင်းမထားတဲ့အခါမှာခြားဥပဒေချင်းတို့ပြောင်းလာတာပဲ
ဟုတ်ကဲ့ပါခင်ဗျ
ာဒီကနေလူ့အခွင့်အရေးကိုကြိုးထုတ်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီ အချိန်ကလည်းမကြာခင်ရှိတော့မှာဖြစ်တဲ့အတွက်ပေါ့လေဆိုတော့ဟိုအခုတောင်နောက်ဆုံးပေါ့ဟိုဆရာဆမ်ဆွန်ကနေစပြီးတော့ဖြေချပေးပါဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအထူးသဖြင့်တော့ဆရာတို့လိုတိုင်းရင်းသားဒေသတွေမှာဘလောက်ထိအောင်အခုလိုလွတ်လွတ်လပ်လပ်နဲ့ကိုယ့်ရဲ့အခြေအနေအကဲကဲတွေကိုပြောဆိုဖို့ကအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့တိုင်းဒေသတွေမှာဒီနှစ်60လုံးလုံးဒီဆက်အနာရှင်ရဲ့ဒီဖြစ်စီမှုမှာအထူးမောင်းမှာကျွန်တော်တို့ကအခုမှစပြီးမှဒီလိုပြောလာနိုင်တဲ့အချိန်မှာအခုတို့ပြန်ပြီးမှဒီတရားစုဘုရားဆက်ပြီးရှိတဲ့အချိန်မှာပုံပြီးမှတော့ဟိုပြော့ပေါ်သွားနိုင်ပါတယ်ဒါကြောင့်မလို့ကျွန်တော်ကတော့သူငယ်တွေကိုအားလုံးကားပေးပါတယ်ဆက်ပြီးမှလက်လက်စွာပြောဆိုခွင့်ပြုပေါ်ခွင့်ကိုဆက်ပြီးကျွန်တော်တို့ကြိုးစားကြရအောင်လို့ကျွန်တော်ကအဲ့လိုအားပေးနေပါတယ်အခုချိန
်ဥရောပဆောင်15စက္ကန့်လောက်ပြောပြပါခင်ဗျာ
ကျွန်တော်အနေနဲ့ပြောချင်တာကတော့အခုဆွဲနေတာတန်းတော်ပိုင်းကဆွဲလိုက်ရပြည့်တက်ကြီးပုံမှန်900ငါတကြီးရဲ့အဓိကဆွဲတယ်။အဲ့တော့ဒီဥစ္စာကကျဲဆက်ဆက်ကရဲတရင်တက်ဖို့ရပဲဆွဲရတာတန်းတော်ကအခုလိုဆွဲနေခြင်းဟာတန်းတော်အပေါ်မှာအမြင်လွဲပါမှုတွေဖြစ်ပြနိုင်တဲ့အတွက်မဆွဲပြဘူးရဲတရင်တက်ဖို့နဲ့တည်းဆွဲရတယ်မှာလေလို့ကျွန်တော်အကြံပြုပြောဆိုချင်ပါတယ
်။ဦးအောင်သူတစ်ထူထူလေးပြောပြပါခင်ဗျာ။
ငါတက်တော့ဟိုဒေါက်တာဆရာဆရာလွတ်လပ်စွာသူ့ကိုဝင်ဟိုသူနေတော့ကျင်တုံးပြီးတော့ဆိုတော့ကျွန်တော်ကွန်ပျူတယ်အဲ့ဒါကကြတော့လည်းပဲဒေါက်တာဆန်ဆန်ကတရားရုံးကတရားဆွေးလာတာကိုအရှိမပြေအကောင်းတဲ့ဘက်ကရှိတယ်ဆိုတော့ဒီနေ့မှာကျွန်တော်လူဟိုစစ်တက်ကတော့တရားရုံးမှာတရားဆွေးတယ်လူတုကစစ်တက်ကိုတရားဆွေးမရဘူ
းဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အချိန်ရှေ့သွားပြီးဖြစ်တဲ့အတွက်ကျွန်တော်တို့အစီအစဉ်လေးကိုဒီမှာပဲညနာပြရမယ်ခင်ဗျာအားလုံးကိုကျေးဇူးအထူးတင်ပါတယ်